နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ကမြန်မာနိုင်ငံညီညွတ်ရေးလုပ်ငန်းစဉ်မှာယုံကြည်နားလည်မှုနဲ့တခြားအခက်အခဲတွေကြုံနေရတဲ့အကြောင်းဒါတွေကိုကြော်လွှားနိုင်မှုအကြံပေးဆွေးနွေးလိုက်ပါတယ်မြန်မာနိုင်ငံညီညွတ်ရေးလုပ်ငန်းစဉ်မှာအဆင်ပြေဆုံးဖြစ်တဲ့ GICM လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်အကောင့်ထဲပုံမှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာဒေါက်အောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာဖြစ်ပြီးတော့အဆုံးဖြတ်ပေးနိုင်တဲ့တိုင်းနာခေါင်းဆောင်တချို့အစည်းအဝေးကိုတက်မလာတဲ့အပေါ်မှာလည်းပြစ်တင်ဝေဖန်လိုက်ပါတယ်။တမတော်ဘက်ကလည်းအခုလိုထိပ်ပန်းခေါင်းဆောင်တချို့တက်ရောက်မလာတာနဲ့အရင် GICM ထိပ်သီးဆုံးဖြတ်ချက်အတိုင်းရှမ်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအတိအကျမလုပ်တာတွေကိုဝေဖန်လိုက်တဲ့အကြောင်းကိုဝင်းမင်းကပြောပြထားပါတယ်။နားဆင်ကြပါခင်ဗျာ
။ဟုတ်ကဲ့ပါ။ဒီ GICM ခေါ်အပြစ်ရစာချုပ်အကောင့်ထဲဖွင့်မှုညှိနှိုင်းပွဲကြီးကိုနေပြည်တော်မှာဗိုလ်ရုနေလေကကျင်းပရမှာအမျိုးသားပြန်လည်တင်မြင့်ရေးနဲ့ငင်းချင်းဘူဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ကတိုင်းဒါလက်နက်ကိုင်အဖွဲ့တချို့ကဒူကောင်းဆောင်တွေပဲတက်လာပြီးတချို့ဆိုရင်ကိုယ်စလဲတော်မလွတ်ဘူးလို့မိကုန်းအစပိုင်းနှုတ်ခွန်းဆက်အပြီးမှာပဲဝေဖန်လိုက်ပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်ကအခုလိုဆုံးဖြတ်ပိုင်권ရှိတဲ့ထိပ်သီးတိုင်းဒါလက်နက်ကိုင်ကောင်းဆောင်တချို့မတက်လာနိုင်တာကြောင့်လက်ရှိဖြစ်နေတဲ့ပြဿနာတွေကိုကြီးကြီးလေးလေးဆွေးနွေးနိုင်မယ်လို့မထင်ဘူး။ဒါပေမဲ့အတက်နိုင်ဆုံးတော့ကြိုးစားပါမယ်လို့ဆက်ပြောခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကဆက်ပြီးငင်းချင်းအတွက်အရေးကြီးတဲ့ယုံကြည်မှုဆိုရမှာကိုကိုကိုငင်းချင်းရအောင်လုပ်နိုင်တဲ့သူလို့ယုံကြည်မှုကတူးနဲ့တူးယုံကြည်မှုထက်ပိုအရေးကြီးတယ်လို့ဆက်ပြောခဲ့ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ယုံကြည်လားလို့လာမိတာကလည်းမဆရသေးပဲမြားကုံသွားတာမျိုးဖြစ်စေနိုင်တယ်လို့ပြန်ဝေဖန်လိုက်ပါတယ်။အခု
ဆိုလို့ရှိရင်ကျွန်တော်တို့ငင်းချင်းရဲ့အတွက်ဒီရဲ့ချိုးအပ်ကြရတာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆောင်ဟေဗင်ယုံကြည်ရဲ့
ဒါအပြင်အစိုးရထဲမှာညှိနှိုင်းမှုရှိမရှိနဲ့တိုင်းသားတက်တဲ့တက်မတော်အကြာအစိုးရကဝင်ညှိပေးခြင်းရလားလို့မေကွန်းတွေထွက်နေတယ်လို့လည်းဒေါန်ဆန်းစုကြည်ကဆိုပါတယ်ဒီမေကွန်းတွေပေါ်တောင်ဆန်းစုကြည်ကဆက်ပြီးအစိုးရကညှိပေးနေပေမဲ့နားမထောင်ကြတဲ့ပြဿနာရှိနေတယ်။ဒါကြောင့်နားလည်မှုရစေနိုင်တဲ့ဒီစီဝေးမျိုးကိုဆုံးဖြတ်နိုင်တဲ့ထိပ်သီးခေါင်းဆောင်တွေတက်ဖို့လိုတယ်ဆိုတာမျိုးအခုလိုဆက်ပြောခဲ့ပါဗျာ။အဲ့
တော့ကျွန်တော်ကဒီလိုကြည့်ပါမယ်ကင်း။ဒီကြည့်ရတယ်ကျိုးစားကြည့်။ဒါပြောရရင်ဒီမှာတို့ဒီနိုင်ငံကြီးနေတယ်ဆိုတော့နားထောင်နေဒီနိုင်ငံကြီးကဆိုတော့ဒီလိုနိုင်ငံကြီးပဲ။အဲ့ကြောင့်ကျွန်တော်တို့ဒီလိုအဲစီဝေးစစ်တမ်းဖြစ်တိုင်းဒီအောင်ကြောင့်ဒီအောင်နည်းနည်းပို့ပြောနားတယ်ပါတိုင်းပဲခွင့်ရတော့ရဒီပြည်လို့ဆိုတာကြောင်းတဲ့တောင်လားပို့ပြောနားတယ်ပါတယ်ရတယ်ဟာသူလက်ကျွဲဆိုသူလူချင်းနဲ့နိုင်ငံတော်ရေးဆို
ဒီပေါ်ဒုကကွေဦးစီချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကလည်းသဘောတူလိုက်ပြီးဒီအမြင့်ဆုံးစီဝေးရဲ့အဓိကပြဿနာအဖြစ်သူ့မိကွန်းထဲမှာထောက်ပြရမှာအခု GICM 9ချိန်မြောက်စီဝေးကပြီးခဲ့တဲ့နှစ်နိုဝင်ဘာက GICM 6ချိန်မြောက်စီဝေးကလေးကကြိုတင်ခမန်းပြင်ဆင်လာခဲ့တာမို့အခုလိုထိပ်ပိုင်းခေါင်းဆောင်တွေမပြတ်ကွက်သင်ဘူးလို့ဝေဖန်လိုက်ပါတယ်ဒါအပြင်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းကဆက်ပြီးပြီးခဲ့တဲ့ GICM အစည်းအဝေးမှာဆုံးဖြတ်ခဲ့တဲ့အချိန် RCSS SSC ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီအနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုလင်းခေးမှမလုပ်ဘဲတခြားနေရာတွေမှာအကျိုးဆွေးနွေးပွဲဆိုပြီးနားလည်မှုလွဲလုပ်ခဲ့တယ်လို့ဝေဖန်လိုက်ပြီးအခုလုပ်ငန်းစဉ်ကရှေ့ဆက်ဖို့ပြင်လိုက်နောက်ပြန်ဆုတ်လိုက်ဖြစ်နေတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီဘူချုံမှုကြီးဆွေးဝင်ကဆက်ပြီးအခုလိုအရေးကြီးတဲ့နားလည်မှုလွဲတာတွေမဖြစ်အောင်ဒီထိပ်ပိုင်းခေါင်းဆောင်တွေကြားညှိနှိုင်းတာအပြင်သက်ဆိုင်ရာဒေသအစိုးရအဖွဲ့တွေကိုလည်းအသိပေးတင်တယ်လို့ထောက်ပြခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကတော့နိုင်ငံအဖွံ့ဖြိုးတိုးတက်ရေးကိုတက်ယူလို့မရဘဲငြိမ်းချမ်းရေးနဲ့ပဲတည်ဆောက်နိုင်မှာမို့ငင်းချင်းရဖို့ဇွဲရှိရှိနဲ့ဆက်ချိုးပန်းအကြံပြုသွားကြဖို့အားလုံးကိုတိုက်တွန်းခဲ့ပါရခင်ဗျာ
ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ် VOE မြန်မာပိုင်းကကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ် VOE ရဲ့ထုတ်လင်းချက်တွေကို Facebook နဲ့ Radio ကအခုလိုနားဆင်နိုင်တယ်လို့ VOE ရဲ့ Internet ဆာမင်နာဖြစ်တဲ့ burmese.voenews.com မှာလည်းနားဆင်နိုင်ပါတယ်ခင်ဗျာ